ဘင်္ဂလားပင်လယ်အော်မှာဖြစ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်အရှင်ကြောင့်ရခိုင်ပြည်နယ်မှာမိုးဆက်တိုက်ရွာပြီးတော့လေပြင်းတိုက်နေပါတယ်။ပြည်ခရက်နလကျော်မိုးခါဆိုင်ကလုန်းမုန်တိုင်းတန်းခံခဲ့ရကပြန်လည်နလန်ထူဖို့ကြိုးစားနေကြပါပဲ။လေပြင်းမုန်တိုင်းနဲ့ထပ်ကြုံရပြီးမြို့နယ်တချို့မှာရေပြင်းအန္တရာယ်ဆိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ကပေးပို့တဲ့တင်ကိုညောင် မိုးကမိုးနှမ်းကြောင့်နေအိမ်တွေပျက်စီးခဲ့ရတဲ့ဒေသခံတွေဟာလုံခြုံတဲ့အမိုးကအောက်ပြန်မရောက်နိုင်သေးခင်မှာပဲအခုတစ်ချိန်မိုးကြီးလေပြင်းတန်းထပ်ခံရလို့အခက်ကြုံနေရတယ်လို့တိုင်းသားမျိုးနွယ်စုအထောက်အပံ့ပြုကူညီကယ်ဆယ်ရေးလုပ်နေသူတဦးဖြစ်တဲ့ဦးရွှေဖော်စင်ကပြောပါတယ်
ကျွန်တော်တို့ဒီမကြခင်မှာပဲတိုက်ခဲသွားတဲ့ဒီမုန်ခါကြောင်းလူတော်တော်များများကြည်ရတဲ့လိုလိုမှာပေါ့နော်ဒီဒုက္ခတည်းစခန်းတစ်ခုတည်းတော့မဟုတ်ဘူးဟိုကျန်တဲ့ဒီလူမျိုးအချင်းအများစုကလေဒီအမောကအုပ်ကိုလုံလုံရှုံရှုံနဲ့ရောက်ကြတာမဟုတ်ဘူးလောလောဆယ်ရာကြီးတစ်ဖက်ကတာလဘက်ရှာလေးကြီးနဲ့ဒီအမောပေါ်ပြီးတော့နေထိုင်ရတဲ့အချိန်မှာအခုလိုလေပြင်းမှုတိုင်းနေဟိုလျှောက်တင်ခွင်ဝင်ပြီးတိုက်ခဲသွားတဲ့အတွက်ပို့ပြီးတော့ဒုက္ခရောက်ကြတယ်တချို့ကမိုးတွေရှိပြီးသားမိုးတွေပြန်လန်ကုန်တယ်။ဟောနောက်ထပ်ပြန်လုပ်ဖို့ဆိုတာလေးလောလောဆယ်အခက်အခဲတွေရှိနေကြတယ်။အဲ့ဒါကြောင့်ကျွန်တော်တို့ဒီတစ်ဖက်မှာလေးဒီမိုးရတေကာလမှာဒီတုပ်ကွေးယောဂတွေတော်တော်များများဟောဖြစ်နေကြတာပေါ့နော်။အဲ့အဲ့ဒီတော့ကျွန်တော်တို့ဒီဒေသခံပြည်သူလူထုအနေနဲ့ကျန်းမာရေးဆောင်ရှောက်မှုဟောအခက်အခဲရှိနေတာကတကြောင်တာဝန်တွေရဲ့အခက်အခဲဟောရှိနေတာတကြောင်နောက်ပြီးတော့တဘောဝသင်းအန်ဒီအကြောင်းဟောဒုက္ခရောက်နေတာတကြောင်ပြည်သူလူထုမှာတော့ဒီဟိုတမန်ထက်ပို့ပြီးတော့ဟိုဒုက္ခရောက်နေကြတယ်ဆိုတဲ့အနေထားကိုတော့ရောက်နေကြတယ်ဆရာ
အခုလိုမိုးကြီးလေပြင်းတိုက်ခတ်တာကြောင့်ယာယီတဲတွေနဲ့နေကြရတဲ့စေဘေးဒုက္ခတွေစခန်းတော်တော်များများဒုက္ခရောက်ကြရပါတယ်ပုံနှကြိုးမျိုးတွေကရိုးတရုတ်စေဘေးဒုက္ခတွေစခန်းမှာလေပြင်းတာကြောင့်နေအိမ်တချို့ပျက်စီးခဲ့ရတယ်လို့စေဘေးဒုက္ခတွေဦးကျော်တန်းကပြောပါတယ
်ယာယီတဲနဲ့ပဲလုံနေတာတော့အခုထပ်ပြီးတော့မုန်းနဲ့တိုက်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မှတကယ်ခက်ခဲရှိတယ်ကျွန်တော်တို့ချိုးရင်နေရတယ်ဒါကိစ္စတခုလို့ဆိုရင်နေရတယ်မိုးလေတိုက်မှာဆိုရင်နေရတယ်အခုလေအခုလေပြင်းတိုက်နေတဲ့အချိန်မှာလေကျွန်တော်တို့မှမိုးတွေကွာပါတယ်နောက်ပြီးတော့အိမ်မှာမလုံပေးနဲ့မိုးတွေတခါကကွာပြီးတော့လေပြင်းတိုက်ပြီးတော့ရေတွေဝင်လာတယ်မိုးပဲပြီးတော့ရေဝင်လာတာရှိတယ်တချို့ချို့အိမ်မှာလေအကာအသွယ်ပြုတ်ကျတာရှိတယ
်ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာအချိန်အားကောင်းလာတာကြောင့်ရခိုင်တောင်ပိုင်းကတန်တွင်းနဲ့တောင်ကုတ်မြို့နယ်တွေမှာမိုးအဆက်မပြတ်ရွာသွန်းနေပြီးဒီရေစတက်နေသလိုရေဘေးအန္တရာယ်စိုးရိမ်နေရတယ်လို့တန်တွင်းဒေသခံအမျိုးသမီးတဦးကလည်းပြောပါတယ
်ဒီနေ့ကတော့လုံးဝမိုးကမနှောင်းလေတနေ့လုံးရွာနေတာရေကတော့ဒီမြို့ပေါ်မှာဒီအနိုင်ပိုင်းတွေမှာတော့ရေနဲ့နဲ့တက်နေတယ်လို့တော့ပြောတယ်ဟိုကသတင်းရတာပေါ့ဟုတ်ဟုတ်ဟုတ်တန်တွင်းကတော့ရေကြီးနဲ့ရေကြီးမှာတော့စိုးရိမ်ရပါတယ်ဘာဖြစ်လို့ဆိုတန်တွင်းကကြတော့ဟိုလေတိုက်တာတော့ပါလို့じゃတိတ်တော့မရှိဘူးလေဒါပေမဲ့ရေရလဲအရင်နှစ်တည်းကအစင်လာရှိခဲ့တာပေါ့သူကရေတားကြီးရဲ့ကြီးတယ်လေဟိုတနည်းကဆိုတော့ရေတားကြီးသွားတာပေါ့အဲ့လိုမျိုးရေဆိုတော့စိုးရင်ရတာရှိပါတယ်တခြားကြည့်စီးသွားတာလေနောက်ကုန်းဈေးဆိုင်တွေမှာကြည့်စီးသွားတာလေနောက်ပြီးတော့ဒီလေသမားတွေမှာလည်းဒါကြည့်စီးဆုံးဆုံးမှုတွေများလို့လေဟုတ်ကဲ့ဟောအဲ့လိုမျိုးစိုးရင်မှုလည်းရှိပါတယ်ဟုတ
်မိုးလေဝသနဲ့ဇလဗီရာညွှန်ကြားရေးဦးစီးဌာနရဲ့ဩဂုတ်လ၁ရက်နေ့ညနေ၃နာရီထုတ်ပြန်ချက်မှာတော့ဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကမ်းလွန်ကိုရောက်ရှိနေပြီးမြန်မာနိုင်ငံမောင်တော်မြို့ရဲ့အနောက်ဘက်တောင်ဘက်ရေမိုင်105မိုင်အကွာစစ်တွေမြို့ရဲ့အနောက်မြောက်ဘက်ရေမိုင်150မိုင်ခန့်နဲ့ကြောက်ဖြူမြို့ရဲ့အနောက်မြောက်ဘက်ရေမိုင်205မိုင်ခန့်မှာပင်လယ်ပြင်ကိုဗဟုပြုတ်နေတယ်လို့ဖော်ပြထားပါတယ်ဒီမုန်တိုင်းကြောင့်မြို့ဝကျွန်းပေါ်နဲ့ရခိုင်ကမ်းရိုးတန်းတစ်လျှောက်ကမ်းလွန်ပင်လယ်ပြင်တို့မှာမိုးသက်လေပြင်းတွေကြောက်ပြီးလိုင်းအလွန်ကြီးနိုင်တယ်လို့မိုးစလဌာနကသတိပေးထားပါတယ်ခင်ဗျာ